ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေးလာရေကော်မရှင်ကဒီရွေးကောက်ပွဲစနစ်တွေမှာတုံးခုပေါ့လေပြည်သူ့လွှတ်တော်ကိုတင်တဲ့အခါမှာဒီတုံးခုကနေတယ်အနည်းဆုံးပေါ့ခုနှစ်ခုလောက်ရွေးချယ်ပေးဖို့ဆိုပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကပြန်ပြီးပြောလိုက်တယ်ဆိုတော့အခုဒီရွေးကောက်ပွဲလေးလာရေကော်မရှင်ကဘယ်နေ့နောက်ဆုံးထားပြီးတော့လွှတ်တော်ကိုပြန်ပြီးတော့တင်ပြဖို လဲတပတ်ပိတ်ဦးမယ်လို့ကျွန်တော်တို့ခံမှန်းနေတယ်ဟိုအဲ့လောက်အချိန်ကတော့မရတော့ဘူးဆိုတော့ကျွန်တော်ထင်တယ်ဒီသတင်းကျုပ်ကာလာထဲမှာလဲကျွန်တော်တို့စီစီစီလုပ်မယ်ဆိုတော့ကျွန်တော်အချိန်နှစ်ပတ်လောက်ပဲပြန်ရမှာထင
်ဟုတ်ကဲ့ဆိုတော့ဒီနှစ်ပတ်အတွင်းမှာဒီလွှတ်တော်ကိုပြန်ပြီးတော့ဒီရွေးကောက်ပွဲစနစ်တွေကိုပြန်ပြီးတော့တင်ရမှာပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့အမှတင်ရမှာတော့တိတ်ဟိုအစ်စ်တွေဖြစ်မယ်လို့မထင်ဘူးဥပဒေတစ်ခုပေါ့နော်ဟိုကျွန်တော်တို့လုပ်နေကြမူရတော့ဟိုလွှတ်တော်အနေနဲ့ဆိုရင်ဥပဒေပြုမန်တိုင်ကဟိုမူရင်းဥပဒေကြောရိုးပဲအများအားပြုနေကြလိအဲအသေးစိတ်နောက်ကနီးဥပဒေကိုလုံးလုံးလုပ်ရလို့ကြတော့တက်ဆိုင်ရာကျင့်သုံးမဲ့ဝန်ကြီးဌာနဦးစီးဌာနတွေကအပြန်ဆွဲပြီးတော့မှညှိနှိုင်းတင်ပြကြတာရှိတာ ਉਹ ကျွန်တော်တို့ကတော့ပြောရင်အဲ့ဒီမူရပဲကော်မရှင်ကအဲသုံးတက်ပြီးတော့မှဟိုကျွန်တော်တို့ကအတူချုပ်ပြီးတော့ဖြစ်တဲ့အခြေရှိတာဖြစ်တဲ့အခြေမရှိတဲ့ဟာအဲ့လိုရေးလိုက်မိတာပေါ့ရေးလိုက်ပြီးတော့ကျွန်တော်တို့ထင်တဲ့အတိုင်းပဲပေါ့နော်တကယ်လို့လွတ်တော်ကိုယ်စားလှယ်ကြီးကိုယ်ရကစဉ်းစားဖို့ကြရင်အရန်တူချုံလုံးနေတာပေါ့အဲ့တော့ဥက္ကဋ္ဌကြီးကအဲ့ဒီရှူတောင်းကကြည်ပြီးတော့ပြန်ပြီးတော့တာဝန်ပေးတယ်လို့တော့ကျွန်တော်အဲ့လိုတော့ထင်ပါတယ်
ဟုတ်ကဲ့ရှင်ခုရွေးကောက်ပွဲစနစ်လေးလာရေးကော်မရှင်ကဒီရွေးကောက်ပွဲစနစ်3မျိုးတင်လိုက်တယ်ဆိုတော့အဓိကဘယ်လို3မျိုးကိုတင်လိုက်တာပါလဲရှင
်အော်အချမ်းကြီးချုပ်ရင်တော့ဟိုကျွန်တော်တို့ဒီမူရင်းအဆိုပါပါတဲ့အတိုင်းပြီးနေဒေတာတွေနဲ့ကိုပိုင်ဥချုပ်ရေးဒေတာတွေမပါအဲ့နေရာတွေကတော့ခုနဟို FPTP နဲ့တွားပြီးတော့မူလအတိုင်းပဲတွားပြီးတော့အဲတိုင်းဒေတာကြီးအားလုံးဝေဆနာနဲ့အားလုံးကိုဟိုအချိုးကျစနစ်နဲ့တွားနိုင်တဲ့နီလန်တစ်ခုပေါ့နောက်တစ်ခုကျတော့ဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့ဘောင်အားလည်းကျွန်တော်တို့ကလိုက်နာသေးတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေဘောင်အားဆိုရင်လူရည်ကိုအခြေခံလိုက်ရင်လူရည်တိတ်နေတဲ့နေရာလေးကိုဆုလိုက်ပြီးတော့တိုင်းတွင်းမှာရှိတဲ့မဲဆနာနေတွေကိုလည်းမပြောင်းလဲဘဲနဲ့အဲ့ဒီအရေးအတွက်ကဘယ်နေရာကင်လုံးကိုအချိုးကျလုပ်မလဲနောက်တတိယနေရာတော့ဒီတိုင်းဒေသကြီးမှာရှိတဲ့အရေးအတွက်တွေကိုယ်တိုင်ကအဲ့ဒီတိုင်းအတိကျမဟုတ်တော့ဘဲနဲ့ကနလူကြီးကိုအခြေခံပြီးဆုလိုက်ပြီးတော့မှပြည်သူ့တော်မဲဆန္ဒနယ်ပေါ်ခရိုင်သဘောမျိုးတွေနံပါတ်စင်တွေထိုးပြီးပြန်တက်မှတ်ပြီးတော့ရွေးချယ်တယ်ပြီးအဓိကအဲ့ဒီ၃နီးပါပဲဗျာ
ဆိုတော့ဒီရွေးကောက်ပွဲလေးလာရေးကော်မရှင်ရဲ့အစီရင်ခံစာထဲမှာပါတဲ့ဒီရွေးကောက်ပွဲစနစ်၃မျိုးဆိုတာကလက်ရှိကျင့်သုံးနေတဲ့ FPTP ပေါ့နော်မဲများတဲ့သူနိုင်တဲ့စနစ်ကိုအခြေခံထားတာပါလား PR လို့ခေါ်တဲ့အချိုးကျကိုစားပြုစနစ်ကိုအခြေခံပြီးတော့တင်ထားတာပါလားအဓိကဒီနှစ်ခုကြားမှာဘယ်ဟာပို့ပြီးတော့အားသာချက်ပါလဲရှင
် FPTP ရပဲများတယ်ဗျပြည်နယ်တွေအားလုံးကိုပေးလိုက်ပြီဆိုတော့ကျွန်တော်တို့အကြံဉာဏ်ကိုပိုင်အုပ်ချုပ်ရေးနဲ့ပြည်နယ်ဆိုရင်သူက100ကျွန်တော်မှတ်မိသလောက်ဆို126နယ်လောက်က FPTP ရဲ့ပြန်လို့ခုပါသွားပြီ
ဟုတ်ကဲ့အခုလက်ရှိနိုင်ငံမှာကျင့်သုံးနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဟာဟိုလက်ရှိပေါ့မဲများတဲ့သူနိုင်တဲ့စနစ်ဟလား FPTP ကိုအတွက်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကြီးဖြစ်နေတော့တကယ်လို့ဟလားလက်ရှိနိုင်ငံမှာဒီစနစ်ကိုမကျင့်သုံးမဲနဲ့နောက်ထပ်ရွေးကောက်ပွဲစနစ်တစ်ခုကိုကျင့်သုံးလိုက်မယ်ဆိုရင်ဒါဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီပါမလားရှင်
အဲဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့လိုမျိုးအတိအကျလုပ်ဖို့တော့ကျွန်တော်တို့မတွေ့ဘူးမြန်မာစကလုံးကလည်းသုံးတာခက်တော့ခက်တယ်ဗျာအဲ့ဒါအကုန်လုံးကမြို့နယ်ကိုအခြေခံရေးဆိုတော့330မကျော်ဘူးဆိုရင်မြို့နယ်ကိုအခြေခံထားရင်330ပေါင်ထဲမှာလုံနိုင်နေဆိုရင်သဘောလဲတူတယ်။တပိုင်းကလူရည်ကိုအခြေခံရင်ပြောတော့ပြီးခဲ့တဲ့ဟိုရုပ်ောက်ပွဲမှာလူရည်တွေကိုအခြေခံမထားဘူးဆိုတော့လူရည်ကိုပြန်အခြေခံလိုက်ရင်330မကျော်ဘူးဆိုရင်လည်းရတယ်ဆိုတဲ့သဘောတော့ကျွန်တော်တွေ့တယ်။သို့တော့ဒီအရာကကျွန်တော်တို့ကော်မရှင်မှာသုံးတတ်တာကတော့ဘယ်လိုပဲဘယ်လိုနီးလန့်ဟောပဲဟိုကျွန်တော်တို့ကဘောင်ဝင်တယ်ပြောအောင်တော့နောက်ဆုံးအဆုံးဖြတ်ပေးရမှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့အဲသဘောထားမှတ်ချက်နဲ့ဆုံးဖြတ်ချက်ကိုတော့ယူရလိမ့်မယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ထားပါတယ
်ဟုတ်ကဲ့လာလက်ရှိကျင့်သုံးနေတဲ့စနစ်ကိုမကျင့်သုံးမင်းနဲ့နောက်ထပ်ပေါ့နော်နိုင်ငံနဲ့တင့်လျော်တဲ့ရွေးကောက်ပွဲစနစ်အစ်စ်တစ်ခုကိုကျင့်သုံးလိုက်မယ်ဆိုရင်အဲ့ဒီစနစ်ကိုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြင်ဆင်နိုင်ခွင့်ရှိပါမလားဥပမာဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတဲ့ရွေးကောက်ပွဲဆိုင်ရာပြဋ္ဌာန်းချက်ပုံမှန်တွေကိုအချက်အလက်တွေကိုပြင်ဆင်နိုင်ခွင့်ရှိပါမလားရှင်ဥပဒေတန်ဘယ်လိုသုံးသပ်ပါလဲရှင
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်မှာဆိုတော့ကျွန်တော်ထင်တယ်အဲ့ဒါတော့တော်တော်လေးကိုအလန်းဝေးမယ်ဗျဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုပြင်ဖို့ဆိုတာပေးထားတဲ့အချိန်ရဲ့အခါရဲ့ဒီဟိုပြည်သူတွေကဗိုလ်လောက်ရမှာရဲ့ဒီလွတ်တော်ထဲမှာဟိုဗိုလ်လောက်ရမှာရဲ့အစိုးတရမှာလေတော်တော်ကြာမယ်ဗျာဥပ2014ပဲကုန်တော့မယ်ဆိုတော့ပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုနဲ့မညီဘူးခုံရုံကတကယ်လို့ဆုံးဖြတ်ပြီးတော့ဒါတော့ပဲဖြစ်အောင်ပြင်ရင်တပဆိုပြီးတော့ပြင်ရင်လည်းဘက်ကမင်းများလို့ပဲပြင်ဖို့အစိုးတင်တောင်းမှပဲကျွန်တော်ထင်တယ်ဒီအခုဖွဲ့စည်းပုံအခြေခံဥပဒေပြင်ပြတဲ့အထိလုပ်ဖို့တော့ အခြေရကျွန်တော်တချင်ကတည်းကကျွန်တော်ထင်တယ်ပြိမလွယ်တော့ဘူးလို့ထင်တယ်ဗျဟုတ်ကဲ့အဲ့ဒီတော့ဘယ်လိုစနစ်မျိုးကဖြစ်တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့လဲကန့်ညီမယ်အမဲပေးကြတဲ့သူတွေအနေနဲ့ပို့ပြီးတော့အဆင်ပြေမယ်လို့ဥဝင်တန်းတုံးတက်ပါလဲရှင်အဲ့ဒါတော့ဟိုပြောလို့ရှင်အဒီအောင်အသေးစိတ်ကျွန်တော်ကပြန်ချက်ပြီးတဲ့ခါကြတော့မှဒီ၃နှစ်ကိုလက်တော်ကိုယ်စားလှယ လို့ရမယ်ဗျ။အဲ့ဒါဘာလို့ပြောတကယ်ဆုံးဖြတ်တာအသိတော်တာမသိတော်တာတော့ကျွန်တော်တို့ပြောရရင်ကျွန်တော်တို့ကော်မရှင်ရဲ့သဘောတော်မဟုတ်ဘူးလွတ်တော်ရဲ့သဘောပဲဆိုတော့အဲ့ဒီဟာတော့ကျွန်တော်တို့ကော်မရှင်မှာဘယ်သူမှအဲ့ဒီလိုမေးဖို့မျိုးတော့တိတ်ပြီးတော့မဖြေဘူးဗျ။
ဟုတ်ကဲ့ဦးဝင်းတန်ခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။